အခြေခံပညာထက်တန်းကြောင်းပြီးဆုံးတဲ့အထိတက်ခဲ့တဲ့ကျောင်းသားတိုင်းကိုအခုပညာသင်နှစ်ကစပြီးအစိုးရအခြေခံထက်တန်းပညာပြီးဆုံးကျောင်းလက်မှတ်ထုတ်ပေးဖို့စီစဉ်နေတဲ့အကြောင်းအခြေခံပညာဦးစီးဌာနတာဝန်ရှိသူကပြောပါတယ်ဒီလိုပြောင်းလဲလိုက်တဲ့စနစ်တကကျောင်းပြင်ပရောက်သွားတဲ့ကျောင်းသားဦးရေကိုရှော့ချနိုင်မှာဖြစ်တယ်လို့လည်းပညာရေးဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဒီကျောင်းကိုမေးမြန်းထားတဲ့ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
အထက်တန်းပညာပြီးဆုံးကျောင်းလက်မှတ်ကအထက်တန်းအောင်ရှုံးကိုဖော်ပြရတဲ့လက်မှတ်မဟုတ်ပဲအထက်တန်းပြီးဆုံးအောင်တက်ရောက်ခဲ့တဲ့ဆိုရဲလက်မှတ်သာဖြစ်ပါတယ်အထက်တန်းပြီးမြောက်ထားတဲ့လက်မှတ်ကိုရထားတဲ့ကျောင်းသားအနေနဲ့သူ့ကိုလက်ခံတဲ့အသက်မွေးဝမ်းကျောင်းအလုပ်ဒါမှမဟုတ်အသက်မွေးပညာသင်တန်းကျောင်းနဲ့ဘွဲ့ကျူဒီပလိုမာသင်တန်းမျိုးကာလာတူဒီပလိုမာတွေအဓိကတက်ဆိုင်တက္ကသိုလ်ပညာအဆင့်ကိုပြန်ပြီးတက်လှမ်းနိုင်ကြောင်းအခြေခံပညာညွှန်ကြားမှုချုပ်ဦးကိုလေးဝင်က VOE ကိုပြောပါတယ
်အခြေခံပညာပြီးဆုံးကျောင်းလက်မှတ်ပေးဖို့အတွက်ကျွန်တော်တို့ကစီစဉ်နေတယ်ဟုတ်တယ်ပြီးခဲ့တဲ့ဒီအခြေခံပညာကဏ္ဍပညာရေးမြင့်တင်မှုဖွံ့ဖြိုးတိုးတက်ရေးဒီနီနိုပလေဘွဲမှာကျွန်တော်ဆွေးနွေးပြီးအဲ့ဒါဆွေးနွေးပြီးတော့အခုနေယုံ EC ကိုတင်ပြီးတော့ကျွန်တော်ခွင့်ပြုချက်တောင်းနေစာတီဖိကေးရဲ့ပုံစံကကျွန်တော်တို့မြန်မာနိုင်ငံစာပြေဦးစီးညွှန်ချုပ်ကလက်မှတ်ထိုးထားတဲ့စာတီဖိကေးဖြစ်မယ်တိုးတော်လည်းပဲတက်ဆိုင်ရာအကြောင်းအရာတစ်ဆင့်ဒီစာတီဖိကေးတွေကိုကျောင်းနေမှာကျွန်တော်တို့ကဒီ academic book ဖွဲ့ရှိမယ်ဒီ plate ရောက်က completion certificate သူကရတဲ့မရတဲ့ဆိုတော့သူရဲ့ criteria တွေ meet ဖြစ်မဖြစ်ဆိုတာကိုသူတို့အဖွဲ့အစုံချက်ပြီးမှထုတ်ပေးမှာအမှန်တော့အရင်တော့က transfer certificate တွေပေးတယ်လို့ပဲအဲ့ဒီပုံစံနဲ့ပဲကျွန်တော်တို့ပေးမှဖြစ်တယ
်အခုပညာသင်နှစ်မှာတက္ကသိုလ်ဝန်ထမ်းကိုအကြောင်းသား၈သိန်းခွဲလောက်ဖြည့်ဆည်းထားပြီးပုံမှန်အတိုင်းဆိုရင်ပုံမှန်တစ်ပုံလောက်ပဲအောင်ချက်ရှိရပါကျန်တဲ့နှစ်ပုံကတော့ပညာရေးပြင်ပရောက်သွားပြီးဆုံးရှုံးမှုဖြစ်သွားတဲ့အတွက်အခုလိုသူတို့ကိုအထက်တန်းပြီးမြောက်ကြောင်းလက်မှတ်ထုတ်ပေးလိုက်ရင်တော့အခွင့်အလမ်းတွေအများကြီးပွင့်လာနိုင်တယ်လို့ညွှန်ကြားဦးကိုလေးဝင်ကပြောပါတယ်တက္ကသိုလ်အများစုကတော့အထက်တန်းပြီးဆုံးကျောင်းလက်မှတ်နဲ့ကျောင်းဝင်ခွင့်ပြုမှာမဟုတ်တယ်လို့တက္ကသိုလ်ဝန်ထမ်းအောင်မြင်ထားတဲ့သူပြီးတော့ဝင်ခွင့်ထပ်ဖြည့်ခိုင်းတဲ့တက္ကသိုလ်တစ်ခုချင်းစီရဲ့စာမေးပွဲကိုအောင်မြင်မှပဲဝင်ခွင့်ရမှာပါတက္ကသိုလ်ဝင်ခွင့်စာမေးပွဲရဲ့အမှတ်နဲ့ဆုံးဖြတ်ပြီးတက်ခွင့်ပေးရတက္ကသိုလ်တွေလည်းရှိနိုင်ပါတယ်ဒါကတော့တက္ကသိုလ်တစ်ခုချင်းစီရဲ့ဖွဲ့စည်းပုံနဲ့ပဲဆုံးဖြတ်ကြမှာပါအခုလိုစနစ်ပြောင်းလဲနေပတ်သက်လို့ဒီစနစ်ကိုအကောင့်တွေမဖော်ခင်မိဘဆရာအတိုင်းဝန်ချာမှာကြေကြေပြန့်ပြန့်သတင်းဖြန့်ဝေပေးဖို့လဲလို့ကြောင်းကျောင်းသားမိဘတချို့ကပြောပါတယ်ကျောင်းသားမိဘကိုခင်ထွေးကတော့
မိဘတွေကလည်းတချို့ကပြောသလိုပေါ့ဒီနီးဆရာအတိုင်းဝန်တော့ပြီးတယ်နီးဆရာဆိုတာပြင်ဆိုင်နဲ့ပတ်သက်ပြီးတော့လက်ခံမိတဲ့မိဘတွေလက်ရှိတချို့မိဘတွေရှိတယ်လေဟိုဘယ်လိုပြောမလဲလက်လုံးလက်သားပေါ့နော်အဲ့လိုမျိုးမိဘတွေကြတော့ခံပြောတော့ဒီပြင်ဆိုင်နဲ့ပတ်သက်ပြီးစိတ်မသိလောက်ဘူးလားကျောင်းလည်းရှိတယ်ဆိုတာလေအဲပြင်ညာဖို့လိုတယ်ဒီကျောင်းနေရာအဓိကကျောင်းနေရာတော့ကျောင်းပွင့်ရာဒီရောက်ပြီးကျောင်းဆရာဆရာမတွေပြောလိမ့်မယ်အဲ့လိုကျင်းရမယ်ဆိုရင်တော့သူတိဖို့များတယ်နီးဆက်ရပါတော့
တက္ကသိုလ်ဝန်ထမ်းစာမေးပွဲကိုရာခိုင်နှုန်း30%သာအောင်မြင်ကြပြီးမအောင်မြင်တဲ့80%ရာခိုင်နှုန်းကျောင်းသားတွေအတွက်ဒီစနစ်ဟာကောင်းတဲ့အလားအလာရှိလာနိုင်လို့ကြိုးစားကြောင်းနဲ့ဒီအထက်တန်းပြီးဆုံးကျောင်းလက်မှတ်ကင်ထားတဲ့ကျောင်းသားတွေအတွက်လည်းတက္ကသိုလ်တစ်ခုချင်းစီကဝန်ဝင်ပေးခြင်းလည်းဆိုရင်သူတို့ရဲ့မူဝါဒတွေထဲမှာထည့်သွင်းစဉ်းစားရမယ့်အချက်တွေဖြစ်လာကြောင်းရန်ကုန်နောက်ပိုင်းတက္ကသိုလ်ယူဝဘေယာဌာနတတိကဒေါက်တာစုံမျိုးဆိုင်က VOE ကိုပြောပါတယ
်ဘယ်နည်းစာရင်းနဲ့ကြည့်ရတဲ့အခုဒီလက်ရှိခုအောင်လက်မဲ့ဒီတော့လက်မဲ့နဲ့ကျောင်းသားတွေကိုရောသက်ဆိုင်တဲ့တက္ကသိုလ်တွေကဘယ်လိုသဘောထားမလဲအဲ့ဒါကကြတော့ကိုယ်ကဦးချုပ်ကတက္ကသိုလ်ဖြစ်သွားပြီဆိုတော့ဒီကထပ်ဆရာမစ်ချက်ပတိနေကြတော့အဲ့ဒီတက္ကသိုလ်ကိုဒီရဲ့လုံအားကအခုလက်ရှိအကောင့်တွေပေါ်မှာဘူဝါဒနဲ့ကဟိုချိတ်ချက်မရှိမရှိလူကြီးတွေရမလဲဆိုတော့သင်္ကန်းမှာတပိုင်းတော့ပြူလာလိမ့်မယ်လို့ကျွန်တော်သုံးသပ်မိတယ
်အထက်တန်းပြီးဆုံးကျောင်းလက်မှတ်ကိုအထက်တန်းပြီးဆုံးတဲ့အထိတက်ရောက်ခဲ့တဲ့ကျောင်းသားတိုင်းကိုပေးမှဖြစ်ပေမဲ့လည်းတက္ကသိုလ်ဝင်စာမေးပွဲကတော့ပုံမှန်အတိုင်းရှိနေဦးမှာလို့ဆိုပါတယ်ဒီစာမေးပွဲဟာဝင်ခွင့်ထပ်ဖြည့်ရမယ်တက္ကသိုလ်ဒါမှမဟုတ်ရင်အမှတ်တောင်းတဲ့တက္ကသိုလ်တွေအတွက်အခြေခံစမ်းသပ်မှုအဆင့်အနေနဲ့ထားရှိဦးမှာလို့လည်းပညာရေးဌာနတောင်းရှိသူတွေကပြောပါတယ်
ကိုစောထည့်တင်ပြပို့ထားတာပါ